အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအမေရိကန်ပထမဆိုတဲ့နိုင်ငံခြားရေးမူဝါဒကိုချမှတ်ထားပေမဲ့လည်းရခိုင်ပြည်နယ်အရေးကိုအမေရိကန်အစိုးရအနေနဲ့အလေးထားဆောင်ရွက်နေပါတယ်လို့နိုင်ငံခြားရေးဌာနအကြီးတန်းတာဝန်ရှိသူတဦးကပြောပါတယ်။ဒီအချက်အတဲကိုဖြစ်ရှင်းရေးဒေါ်အောင်ဆန်းစုကြည်အပါအဝင်အစိုးရအဖွဲ့တွေကတခြားလူတွေအနေနဲ့ရှေ့တိုးဆောင်ရွက်ဖို့အရေးကြီးတယ်လို့လည်းပြောပါတယ်။American NPR အတန်လွှင့်ဌာနနဲ့မေးမြန်းခန်းအတွင်းလက်ထဝန်ကြီး Henshaw ဖြည့်ဆွေခဲ့တာတချို့ကိုကောက်နှုတ်ပြီးကိုကျော်ကျော်သိန်းကပြောပြမှာပါရှင
်။ American ကိုပထမဦးစားပေးဖြစ်သတ်မှတ်တဲ့မူဝါဒကိုချမှတ်ကျင်သုံးနေတဲ့သမ္မတ Donald Trump အစိုးရကရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးအလေးနဲ့ထားလှုပ်ဆောင်ပါမလားဆိုတဲ့မေးခွန်းကို American ပြည်ထောင်စုလူဦးရေဒုက္ခသည်နဲ့ရွှေပြောင်းနေထိုင်ခြင်းဆိုင်ရာယာယီလက်ထောက်နိုင်ငံခြားရေးဝန်ကြီး Simon Henshaw ကအခုလိုပြန်ဖြေသွားတာပါ။
I think we have dug in. Ambassador Haley has spoken out, Secretary Tillerson has spoken out, the White House has spoken out. I led this delegation.
Tinroba ga khaima lout thar le lu yu sa ba de. Tamaji Haley, nangan jae unji Tillerson ne, tamara inviro ro ga di kaisa go pyo su thar le si ba de. Di ku sele apwe go chinaw u saung twa ga da ba. Nangan jae unji le naw tadin ma so twa ba lein me. Da ha ador le a kaung de tung pyan lout saung jae lo chinaw yu sa ba de.
American ga a mya pi du won saung mu media ri de ma a ji song de khu lo so ya ma phit bi.သတင်းတပတ်ကိုနားဆင်တဲ့ပရိသတ်အရေအတွက်တန်း30ကျော်ရှိတဲ့ NPR လို့ခေါ်တဲ့ National Public Radio အတံလွင့်ဌာနနဲ့တောက်ကြံလေးကလုပ်တဲ့မေးမြန်းခန်းတွင်လက်ထောက်ဝန်ကြီး Henshaw ကအဲ့လိုဖြေသွားတာပါ Mr. Henshaw ဟာလုပ်သက်နှစ်30ကျော်ရှိတဲ့ဝါရင်တန်တမန်တူဖြစ်ပါတယ်ပြီးကြတဲ့အောက်တိုဘာလကုန်နဲ့နိုဝင်ဘာလဆန်းရက်တွေတုန်းကပဲ American နိုင်ငံသားရေးဌာနအစ်မြင့်ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ကိုဦးဆောင်ပြီးမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကိုတွားရောက်ခဲ့ပြီးတော့ရခိုင်ပြည်နယ်အကြက်တဲနဲ့ဒုက္ခသည်အရေးတို့ကိုပြောဆိုဆွေးနွေးခဲ့ပါသေးတယ်။ရခိုင်ပြည်အကြက်တဲပေါ်အမေရိကန်နေနဲ့အများကြီးထတ်လုပ်နိုင်ပါတယ်လို့လည်း NPR နဲ့မီးမြန်းကမ်းမှာမစ္စတာဟန်ရှော့ကပြောပါတယ်။
Number one, you know, I come from the humanitarian bureau at the State Department. Is continue humanitarian help.
We were the first to Nangangyai Thana Adine Dudajin Sanamu Kunyue Sabi Pene Bare. General Ha Patmazon Kunyi Dutanga Re Nangama Bangladesh Asuya Go Pampu Kunyi Ne Bare. Dukha Dare Go Kunyi Ne Re Nangan Da Apwae Si Re Ne NGO Re Go Pampu Pene Bare. Phi Nan De Mya Akuni Mya Mya Pene Hain Bo Twe Sin Lin Bi Su Si Re Season Taya Si Bo Aswan Gon Chu Ban Lo Sa Ne Bare.
နိုဘယ်ငြိမ်းချမ်းရေးဆုရထားပြီးဒီမိုကရေစီနဲ့လူ့အခွင့်အရေးအတွက်နှစ်ပေါင်းများစွာကြံ့ကြံ့ခံရင်ဆိုင်တိုက်ပွဲဝင်ခဲ့တဲ့ဒေါင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရဟာရခိုင်ပြည်နယ်ကမွတ်စလင်လူနည်းစုဒီကနေ့ကြုံတွေ့ခံစားရတဲ့အခြေအနေမျိုးထိရောက်အောင်ဘယ်လိုလုပ်ပြီးဖြစ်ခွင့်ပေးခဲ့တာလဲဆိုတဲ့မေးခွန်းကိုလက်ထောက်ဝန်ကြီးဟန်ရှော့ကမြန်မာနိုင်ငံဖြတ်သန်းခဲ့ရတာကိုထောက်ပြပြီးတော့ပြန်ဖြေခဲ့ပါတယ်
Burma's not an easy or simple subject. It's a country that's come out of 50 years of authoritarian rule, and it's been very isolated from the rest of the world.
The transition they're going through is towards democracy. 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 The transition they're going through is towards democracy.အနာခွဲဝေးရေးဟာလောက်ရကန်ရခက်ခဲတဲ့လမ်းကြောင်းပ
ါဒါပေမဲ့လည်းရခိုင်ပြည်အကြက်တဲကနေဖြစ်လာတဲ့အခြေအနေတွေကဒေါ်အောင်ဆန်းစုကြည်နှစ်ပေါင်းများစွာစူးစမ်းရယူခဲ့တဲ့တိုးတက်မှုတွေကိုခြေဖြတ်ပစ်နေပြီးသူ့အပေါ်အများယုံကြည်လက်ခံနိုင်မှုကိုပါဆုံးရှုံးရတာမျိုးဖြစ်မနေဘူးလားဆိုတော့ NBR ရဲ့မေးခွန်းကိုတော့လက်ထောက်ဝန်ကြီးဟန်ရှော့က
I don't feel that I can really comment on her credibility. She has a long history of taking really difficult steps and putting up with a house arrest for years.
ဘာအများယုံကြည်လက်ခံနိုင်မှုနဲ့ပတ်သက်ပြီးကျွန်တော်တကယ်တမ်းမှတ်ချက်ပေးပြောဆိုနိုင်မယ်လို့မထင်ပါဘူး။သူဟာနှစ်ပေါင်းများစွာနေအခြေအကျုပ်ချထားခံခဲ့ရပြီးတကယ့်ကိုခက်ခဲတဲ့အခြေအနေတွေကိုရင်ဆိုင်ခဲ့တဲ့သမိုင်းရောင်းစီကြီးရှိထားသူပါ။ဒါပေမဲ့လည်းသူနဲ့အစိုးရအဖွဲ့တွေကတခြားတာဝန်ရှိသူတွေဟာဒီအကြတဲ့ကိုဖြည့်ဆင်းရေးစစ်တိုးလှုပ်ဆောင်ဖို့အရေးကြီးတယ်လို့တော့ကျွန်တော်ယူဆပါတယ်။
လတော်ဝန်ကြီးဟန်ရှော့ဟာမြန်မာနိုင်ငံခီးစဉ်အတွင်းစစ်ဖက်ခေါင်းဆောင်တွေနဲ့တွေ့ဆုံရတာမျိုးမရှိခဲ့ပေမဲ့နိုင်ငံခြားရေးဝန်ကြီး Rex Tillerson နိုဝင်ဘာလ15ရက်နေ့မြန်မာနိုင်ငံကိုသွားတဲ့အခါမှာတော့စစ်ဖက်ရောအရက်ဖက်ခေါင်းဆောင်တွေနဲ့ပါတွေ့ဆုံဖို့ရှိတယ်လို့ပြောသွားပါတယ်ခင်ဗျာ